ဂျပန်ဘီယာကုမ္ပဏီကီရင်ထာစစ်တပ်ရဲ့ဥပိုင်ကုမ္ပဏီလီမိတက်နဲ့ဖက်ဆက်လုပ်ငန်းကရောမြန်မာနိုင်ငံကပါထွက်သွားတာဟာအစားထိုးရလွယ်တဲ့လုပ်ငန်းဖြစ်ပါတယ်လို့စစ်ကောင်စီကဆိုပါတယ်။ယင်းနှမြောက်လာမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာအခုလိုပြောထားတာပါ။ကီရင်ရဲ့အစုရှယ်ယာမြင်းများကိုရောင်းချမည်၊မိသူကအစုရှယ်ယာလွှဲပြောင်းရယူမည်စသည့်အချက်လက်များအပါအဝင်အစုရှယ်ယာလွှဲပြောင်းရောင်းချရာတရားဝင်တင်ပြလျှောက်ထားလာခြင်းမရှိသေးပါလို့ဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာပြောပါတယ်။ကီရင်ကအစုရှယ်ယာ58ရာခိုင်နှုန်းကိုရောင်းချဖို့ရှာဖွေနေကြောင်းကီရင်ကဆိုပါတယ်။အခုလိုမြန်မာနိုင်ငံမှာရှိနေတဲ့ယင်းနှမြုံနာမှုကိုရုပ်သိမ်းလိုက်ရတဲ့အတွက်ဒေါ်လာသန်းပေါင်း 404.39 သန်းဆုံးရှုံးရတယ်လို့ကီရင်ကပြောပါတယ်။အာနာမသိမ်းမီကနေ့နဲ့တိုင်းရှင်လိုက်တဲ့အခါမှာ2021ခုနှစ်ဘီယာအယောင်းဝင်ငွေဟာ39ရာခိုင်နှုန်းကျဆင်းသွားခဲ့တယ်လို့ကီရီရဲ့စင်စာတွေကပြောနေပါတယ်မြမဘီယာကိုတပိတ်မောင်ရံမှာတန်ပေါင်းများစွာတော့ပြည်သူတွေပါဝင်ခဲ့ပြီးဒါဟာအစုပေါင်းအားကိုပြသတာဖြစ်တယ်လို့ Justice for Myanmar အဖွဲ့ကကြေညာချက်မှာပြောထားပါတယ်